သမ္မတအိုဘားမားကမြန်မာပြည်ပေါ်ပိတ်ဆို့မှုတွေကိုအများဆုံးရုပ်သိမ်းတော့မှာဖြစ်တယ်လို့ပြောကြားလိုက်ပါတယ်ခင်ဗျာ။အင်ဖြူရောမှာတောင်းအောင်ဆန်းစုကြည်နဲ့မနေ့ကတွေ့ဆုံပွဲအပြီးမှာအခုလို့သူကပြောကြားခဲ့တာပါ။ဒါအပြင်မြန်မာနိုင်ငံကိုကုံတွယ်မှုအထူးအခွင့်အရေးပေးတဲ့နိုင်ငံစရင်းကနေ1989ခုနှစ်မှာပယ်ဖျက်ခဲ့တာကိုလည်းပြန်လဲရုပ်သိမ်းလိုက်ပြီးဖြစ်ကြောင်းသမ္မတအိုဘားမားကအမေရိကန်လွှတ်တော်ကိုမနေ့ကအကြောင်းကြားခဲ့ပါတယ်။သမ္မတအိုဘားမားနဲ့တွေ့ဆုံပွဲအပြီးမနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံတော်အတိုင်းအမင်းကပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကမြန်မာပြည်ဒီမိုကရေစီဖြစ်ထွန်းရေးအတွက်အမေရိကန်ပြည်ထောင်စုကပိတ်ဆို့မှုတွေချမှတ်ခဲ့တာဖြစ်ကြောင်းနဲ့အခုအချိန်ကတော
့ Time has now come to remove all the sanctions that hurt us economically because our country is in a position to open up to those who are interested in taking part in our
ပိတ်ဆို့မှုတွေရုတ်သေးရမယ့်ကာလရောက်ပါပြီ။ဘာကြောင့်လဲဆိုတော့အခုချိန်ဟာနိုင်ငံခြားကလာရောက်ရင်းနှီးမြှုပ်နှံလို့သူတွေကိုကျမတို့တိုင်းပြည်ကလက်ကမ်းကြိုဆိုရမယ့်အချိန်ဖြစ်ပါတယ်။အဒါကြောင့်အဲ့လိုပိတ်ဆို့မှုလိုအပ်နေတာဖြစ်ပါတယ်လို့ပြောကြပါတယ်။ဒါအပြင
် We have a constitution which is not entirely democratic because it gives the military a special place in politics. We are very
ကျမတို့မှာဒီမိုကရေစီနီးမကြတဲ့ဖွဲ့စည်းပုံဥပဒေတရားရှိပါတယ်။အဲ့ဒီဖွဲ့စည်းပုံမှာအမရကိုနိုင်ငံရေးမှာအထူးအခွင့်အရေးပေးထားတဲ့အချက်ပါဝင်ပါတယ်။အမှန်ပြောရရင်ကျမရဲ့ဖခင်ထူထောင်ခဲ့တဲ့တပ်မတော်ကိုကျမအင်မတန်တန်ရောစဉ်ရှိပါတယ်။ကျမတို့နိုင်ငံရဲ့တပ်မတော်ကိုပြည်သူလူထုကလေးစားတဲ့တပ်မတော်တစ်ခုမျှမကပဲကဘာပေါ်မှာတိုင်းပြည်နဲ့အကျိုးစီးပွားအတွက်ရန်စွဲအသွဲအသွဲကခုခံကာကွယ်နိုင်စွမ်းရှိမဲ့ဂုံတိတ်ခါနဲ့ပြည့်ဝတဲ့တပ်မတော်တစ်ခုဖြစ်လာစေချင်ပါတယ်။နိုင်ငံရေးမှာတပ်မတော်ရဲ့ကဏ္ဍမရှိဘူးလို့ကျမတို့ယူဆပါတယ်။အဲဒါကြောင့်ကျမတို့ဟာဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ပြီးစစ်မှန်တဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်လာအောင်ဆက်လက်ကြိုးပမ်းသွားကြမှာဖြစ်ပါတယ်လို့ပြောဆိုခဲ့ပါတယ်ခင်ဗျာ။ Federal ပြည်ထောင်စုတည်ဆောက်ရေးနဲ့ပတ်သက်လို့လည်းဒေါအောင်ဆန်းစုကြည်က
What all of us want is a truly democratic federal union. A union in which we can create true strength out of diversity.
လူမျိုးပေါင်းစုံရှင်တွဲနေထိုင်တဲ့ကျမတို့နိုင်ငံမှာမတူကွဲပြားမှုတွေကိုအင်အားတွေအဖြစ်စုစည်းပြီးစစ်မှန်တဲ့ဒီမိုကရေစီပြည့်ဝတဲ့ Federal ပြည်ထောင်စုတစ်ခုအဖြစ်တည်ဆောက်လို့ပါတယ်။ကျမတို့ညီညွတ်မှတာယာဝါပြောတဲ့နိုင်ငံတစ်ခုကိုတည်ဆောက်နိုင်မှာဖြစ်ပါတယ်။ရခိုင်ပြည်နယ်ကအငင်းပွားမှုတွေတင်းမာမှုတွေကိုလည်းဥပခါပြုလို့မဖြစ်ပါဘူး။ရခိုင်ပြည်နယ်ဟာအလွန်ဆင်းရဲနေပေမဲ့တိုးတက်ဖွံ့ဖြိုးနိုင်စွမ်းအများကြီးရှိတဲ့ပြည်နယ်ဖြစ်ပါတယ်။ကျမတို့အလုံးအတူလက်တွဲဆောင်ရွက်ဖို့လိုပါတယ်။ဖွံ့ဖြိုးရေးနဲ့အတူတပြိုင်တည်းမှာပဲနိုင်ငံသားဖြစ်တဲ့သူတွေနိုင်ငံသားဖြစ်ခွင့်ရဖို့လဲဆောင်ရွက်ရမှာဖြစ်ပါတယ်လို့ဒေါအောင်ဆန်းစုကြည်ကပြောကြားပါရခင်ဗျာမနေ့ကကျင်းပတဲ့အင်ဖြူရောကသတင်းလာရှင်းလင်းပွဲမှာသမ္မတအိုဘားမားကလည်းဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာပြည်ကတိုးတက်မှုတွေကိုဂုဏ်ပြုပြောကြားခဲ့ပါတယ်ရခိုင်ပြည်နယ်အရေးဖြစ်ရှင်းရေးအတွက်ကိုဖီအန်နန်ဦးဆောင်တဲ့ကော်မရှင်ဖွဲ့စည်းမှုပြည်တွင်းငြိမ်းချမ်းရေးအတွက်ပင်လုံကြီးလက္ခဏာကျင်းပမှုအပါအဝင်အမျိုးသားရင်ကြားစေရေးဆောင်ရွက်မှုတွေကိုချီးကျူးရင်အမေရိကန်ပြည်ထောင်စုကအတက်နိုင်ဆုံးဆက်လက်ကူညီမဲ့အကြောင်းတွေကိုပြောကြားခဲ့ပါတယ်။သမ္မတအိုဘားမားကတစ်ဆက်တည်းမှာပဲ
I could see the enormous potential that was about to be unleashed and nobody represented that better than Aung San Suu Kyi. So
မြန်မာနိုင်ငံဖွံ့ဖြိုးဖို့အလားအလာများစွာရှိနေတဲ့နိုင်ငံဖြစ်ပါတယ်။အဲ့လိုတိုးတက်ဖို့အတွက်ဒေါ်အောင်ဆန်းစုကြည်တဲ့ကောင်းတဲ့ခေါင်းဆောင်လည်းမရှိပါဘူးအနာဂတ်မှာအမေရိကန်နဲ့မြန်မာနှစ်ပြည်တော်ဆက်လက်ပူးပေါင်းဆောင်ရွက်မျှော်လင့်ပါတယ်လို့ပြောကြားခဲ့တာပါခင်ဗျာအခုလိုဒေါ်အောင်ဆန်းစုကြည်နဲ့သမ္မတအိုဘားမားဆွေးနွေးပွဲကိုအမေရိကန်အာဆီယံစီးပွားရေးကောင်စီကအားရဝမ်းသာကြိုဆိုကြောင်းအဖွဲ့ရဲ့တွဲဖက်အတွင်းမှုဦးလှဖုံးမြင့်ကပြောပါတယ်ခင်ဗျာ
မြန်မာစီးပွားရေးပိတ်ဆို့မှုအဲဥပဒေကိုဖျက်သိမ်းတဲ့နယ်လို့တိုက်တွန်းခဲ့တဲ့ဒေါ်အောင်ဆန်းစုကြည်နဲ့အမေရိကန်သမ္မတအိုဘားမားရဲ့အယူဝါဒသဘောထားကိုကျွန်တော်တို့ American ASEAN စီးပွားရေးကောင်စီကအပြေအဝထောက်ခံပါတယ်။ကျွန်တော်တို့ဒီ American ASEAN စီးပွားရေးကောင်စီကတော့2012ပေါ့နော်မြန်မာနိုင်ငံပွင့်လင်းချိန်ကလေးကစပြီးတော့နိုင်ငံစီးပွားရေးပြည်သူစီးပွားရေးတိုးတက်ရေးလူနေမှုအဆင့်တန်းမြန်မာရေးစရှိတဲ့ကိစ္စပေါ်ပေါ့ပဒနာထားပြီးတော့ဒီမြန်မာနိုင်ငံပေါ်ပိတ်ဆို့ထားတဲ့ဒီစီးပွားရေး sanction တွေကိုကြောက်ကြဲအောင်လို့ပေါ့နော်ကျွန်တော်တို့ဒီ Congress ကောအင်ဗျူရောကောထပ်ခါတဲ့တိုက်တွန်းမိခဲ့ပါတယ်။အဲ့လိုတိုက်တွန်းခဲ့လို့လည်းအခုလိုမျိုးမြန်မာနိုင်ငံအဲဒီဆိုရခင်မှာပြောင်းလဲလာတဲ့တိုးတက်လာတဲ့ကိစ္စဝါဝါကိုရှေ့ရှုပြီးတော့အခုလိုမျိုးနှစ်ဖက်လုံးကပေါ့နော်ဒီစီးပွားရေးဆန်ရှင်ကိစ္စကိုအခုလိုမျိုးဆုံးဖြတ်ခဲ့လို့ကျွန်တော်တို့ယုံကြည်ပါတယ
်ဒါအပြင်အမေရိကန်အစိုးရကပိတ်ဆို့မှုတွေကိုရုတ်သိမ်းပြီးမြန်မာပြည်ကလည်းတိုးတက်ကောင်းမှုတဲ့နိုင်ငံခြားယင်းနှိမ့်မြုံနှံမှုဥပဒေကိုပြဋ္ဌာန်းမှာဖြစ်တဲ့အတွက် မြန်မာပြည်သူတွေအတွက်အကျိုးဖြစ်ထွန်းမှာမဟုတ်ချပါပဲလို့လည်းဥလာဖုံမင်ကပြောပါရခင်ဗျာ
အခုလက်ရှိပိတ်ဆို့ထားသောလုပ်ငန်းရှင်လုပ်ငန်းများစီးရင်ပေါ့နော်အဲ့ဒါမြန်မာနိုင်ငံရဲ့လုပ်ငန်းပေါင်း90ရာနေ80ရာခိုင်နှုန်းလောက်အထိကိုဒီ American CYA ဝင်ရောက်ပြီးတော့တိုင်းရိုက်ပတ်သက်ခွင့်မရှိဘူးဆိုပြီးတော့ရေးသားထားပါတယ်ဥပဒေအရအဲ့ဒါပဲပြတ်သွားမှာဖြစ်ပါတယ်အဲ့လိုမျိုးပဲပြတ်သွားတဲ့လျောက် American CYA အချိန်ဟုန်ပြင်းစွာနဲ့မြန်မာနိုင်ငံကိုဝင်လာမယ်လို့လည်းကျွန်တော်တို့ယုံကြည်ပါတယ်အဲ့လိုမျိုးဝင်လာတဲ့ CYA တွေနဲ့အတူပါလာမှာတော့မြန်မာ American CYA ရဲ့ကမ္ဘာအဆင့်မီဒီပညာရေးလူသုံးကုန်ပစ္စည်းတွေအဲလူခွင့်ရေးကိုပဓာနာထားတဲ့ American လုပ်ငန်းချင်းဝက်တွေပြီးတော့နိုင်ငံတကာထောက်ပံ့မှုပေါ့နော်အဲလူဆွမ်းရအေးမြင့်မြင့်တင်ရေးတို့ဒီကျန်းမာရေးပညာရေးမြင့်တင်ရေးအဲ့ဒါတွေပါပါလာမှာဖြစ်ပါတယ်
ဒေါ်ဆာစုကြီးကဒီကနေ့ကြာသပတေးနေ့ညမှာအမေရိကန်အာဆီယံစီးပွားရေးကောင်စီနဲ့အမေရိကန်ကုန်သွယ်ကြီးများအသင်းကကြီးမှုကျင်းပမဲ့အခမ်းအနားတစ်ခုမှာမိန့်ခွန်းပြောကြဖို့ရှိပါရခင်ဗျာ